ချင်းပြည်နယ်မှာလည်းဒီစစ်တပ်နဲ့ဒေသခံပြည်သူတော်လှန်ရေးဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေချိန်မှာပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကခြေရွာတွေမှာနယ်မြေလုံခြုံရေးအတွက်ပြည်သူစစ်ဖွဲ့စည်းဖို့အတွက်စစ်တပ်ကစီရင်ကောက်ခံနေပါတယ်ခြေရွာသားအများစုကတော့ပြည်သူစစ်တင်းတန်းကိုမတက်ချင်တာကြောင့်မို့လို့မဲနှံ့ရတဲ့စနစ်နဲ့လူရွေးချယ်ရတယ်လို့ဒေသခံတွေကပြောပြပါတယ်ဒီအကြောင်းရန်ကုန် အမတ်စက်တဲ့တမမှုကပလောဝမြို့အနီးတစ်ဝိုက်ကျေးရွာကိုးရွာမှာပြည်သူ့စစ်ဖွဲ့ဖို့လူဦးရေစီရင်ကောက်ခိုင်းထားပြီးဒီကနေ့နောက်ဆုံးထားပေးပို့ရမယ်လို့အောင်မီလက်ဝကျေးရွာသားတို့ကပြောပါတယ်။
ဒီကအခုကြေးရကိုးရွာလောက်ဒီခေါ်ထားတယ်ဒီဒီစီကနေကဟိုဒီတော့ချစ်ချစ်ကနေလေခွေးတာလေးစီတာဖြစ်တယ်အဲ့ဒါကိုပြန်ပြီးမှခွေးသေးသေးတော့ပြောထားတယ်သူတို့ကဒီရွာကိုအင်ဂျင်ရများသူတို့ပေါ့အခုကျွန်တော်တို့မြေဝအောက်ရွာကျွန်တော်အမကန်အားရောက်တဲ့အရန်ကရောက်နေတဲ့စီစီမောင်းတောင်းတေးလာပေါ့ပြန်တဲ့ရွာလေးလေးဒီကလာပဲဒီကိုးရွာကျွန်တော်တို့လူတွေကအရင်ရောက်ပို့ပေးရမယ်ဒီမှာဟိုသူတို့ကပြော
ဒီနေ့ကတော့တမန်သားအစရှိတဲ့ကျေးရွာ၉ခုမှာလူရဲအချိုးစားလိုက်ရွာတစ်ရွာမှာပြည်သူစစ်အမာခံ၁၀ဦးအရန်အတွက်အယောက်၂၀စုစုပေါင်းအယောက်၃၀ကောက်ခိုင်းထားတယ်လို့ဆိုပါတယ်ရွာသားအများစုကပြည်သူစစ်တင်တန်းကိုမတက်ချင်တာကြောင့်မဲနှက်ရတဲ့စနစ်နဲ့လူရွေးချယ်ရတယ်လို့ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
ရွာလိုက်လူဦးရေတက်တဲ့ချင်းနဲ့မတက်မနေရဆိုတဲ့ပေါ်နေနေတော့ကိုထားတယ်ပေါ့အဲ့မဲ့လူကသူကဟိုမင်းနိုင်မှာပေါ့ရွာကြာမှာလူတရာရှိရင်အစ်တရာတရာလူရောက်နေနေနိုင်တယ်အဲ့မင်းနိုင်တဲ့သူရောတရာမယ်
အသက် 16 နှစ်ကနေ50ကျော်ရွာသားတွေရဲ့စီးရင်ကိုဒီနေ့ပေးပို့ရပြီးတော့ပြည်သူ့စစ်အခြေခံစစ်တင်တန်းကိုတော့နယ်မြေခံတပ်ကလာရောက်ပို့ချမှာဖြစ်တယ်လို့လည်းပြောပါတယ်
လက်ချောင်းမှာသင်းလက်ကြီးရမှာသင်အရက်ကောကသင်းတောင်းခိုင်းတာလေရွာသားကိုယ်တိုင်စောင့်ရတာသူတို့မှအင်အားမလုံလောက်တဲ့အတွက်လူထုနဲ့ပူပေါင်းဆောင်ရွက်ဖို့ဆိုတဲ့သဘောဖြစ်နိုင်ရပါဘူးဘလောက်ဝမျိုးနယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့အကြတိုက်ပွဲမဖြစ်တာတစ်နှစ်ကျော်ကြာပေမဲ့လည်းအစိုးရကိုခုခံတော်လှန်နေတဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CDF အဖွဲ့တွေကြေးရွာတွေအကြားမှာစိတ်ဝင်နေတဲ့အခြေအနေမှာရှိနေပါတယ်ဘလောက်ဝမျိုးနယ်မှာမြန်မာစစ်တပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CDF အကြားတိုက်ပွဲမရှိသေးပေမဲ့မျိုးရင်းဌာနဆိုင်ရာရုံးတွေအပေါ် CDF
အဖွဲ့တွေချင်းချောက်မှုတွေရှိနေတယ်လို့ပြောပါတယ်ပုံကတဲ့အပတ်တလင်းမီနီကတော့မျိုးပုံမှန်အောင်စာခဲ့တယ်များအပြင်ဒီဌာနဆရာအိုးကူလောက်ကိုသူကတတိပေးစာခဲ့တယ်မြန်မာစစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြစ်ခတ်နှိမ်နင်းခံရပြီးတဲ့နောက်
ချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေဖွဲ့စည်းပြီးစစ်ကောင်စီတပ်ကိုခုခံတော်လှန်ခဲ့ကြတာပါဘလောက်ဝမျိုးနယ်အတွင်းမှာလဲချင်းကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းလာပြီးစတင်လှုပ်ရှားလာတဲ့အခြေအနေကြောင့်မြန်မာစစ်တပ်ကပြည်သူစစ်ဖွဲ့စည်းဖို့ကြိုးပမ်းလာခဲ့တာပါဘလောက်ဝမျိုးနယ်အတွင်းရခိုင်အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်အကြားစစ်ရေးပဋိပက္ခတွေကြောင